ကချင်ပြည်နယ်တနိုင်းမြို့တဝိုက်ကနေထွက်ပြေးလာတဲ့ထောင်ထဲချီတဲ့စစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားနေပြီးအခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ကချင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဆက်တယ်မင်းမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။အစိုးရတပ်ကနေနေရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာရှိတဲ့ရွှေနဲ့ပရင်မော်တွေကနေထွက်ခွာပြေးကြဖို့ဇွန်လဇန်းပိုင်းမှာတပ်မတော်ကစာဖြန့်ဝေခဲ့တာပါ။အဲဒီနောက်အစိုးရတပ်နဲ့ကချင် KIA တပ်တွေကြားတနိုင်းဒေသတဝိုက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်အင်ကာကားနဲ့နန်ခမ်းကောင်ရာကြီးရွာတွေကဒေသခံတွေဟာရေးပေါ်စီပီးတင်းဆောင်ခဲ့ကြပါတယ်။အခုဆိုရင်တနိုင်းမြို့ပေါ်နဲ့ခန်းဒီမြို့တွေဘက်ကပါထောင်ချီတဲ့စီပီးဆောင်တွေထွက်ပြေးလာကြတယ်လို့ကချင်ဒေသလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့စူပောင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကချင်ငင်းငယ်လေးကိုရဲ့အဖွဲ့တာဝန်ခံဒေါခွန်ကြာကအခြေအနေကိုပြောပြပါရစေ
။ထွက်ပြေးလာတာကတော့မနေ့ကစီရင်အရာဆိုလို့ရှိရင်တော့တနိုင်းမြို့ပေါ်မှာတော့အသင်းတော်လေးခုနေရာမှာစုစုပေါင်းအလုံးလောလောဆယ်ခုနေတာတော့1500လောက်ရှိပါတယ်ရှင့်။နောက်တစ်တုပ်ကတော့ဒီခမ်းတီဘက်ကိုပြေးသွားတာရှိပါတယ်။ခမ်းတီမှာလောလောဆယ်အယောက်1000လောက်ရောက်နေပြီလို့သိရတယ်။အဲ့တော့ဆယ်ဒီတပင်းတူးတဲ့နေရာတွေကနေပြီးတော့လာလို့ရတဲ့လမ်းကြောင်း၅ကြောင်းထဲကနေဒီလေးခုကိုပိတ်ထားတယ်။ဒိုက်ဖာဆိုတဲ့လမ်းကြောင်းတစ်ကြောင်းကိုပဲအစိုးရဖွင့်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ဒီချို့နေရာကတော့အဲ့ဒီဒိုက်ဖာလမ်းကြောင်းကိုလာဖို့ပိတ်ပတ်ပြီးသွားရတဲ့အခါမလူလားအပဲနဲ့အချိန်ကြာတာရယ်ပြီးရင်တော့ခီးစိန်နှောက်နေတာရယ်ဖြစ်နေပါလိမ့်ရှင့်။နောက်ပြဿနာတစ်ခုကဒီမနေ့ကအထီးမစ်တင်နာကနေဒီတနိုင်းသွားတဲ့လမ်းတချို့ဆုပ်ဆိုတဲ့နေရာမှာကျောင်းသားရဲ့ဆန်ရဲ့စီရဲ့အဲ့ဒါတွေကိုတင်းတင်းကြပ်ကြပ်သားမြင်လိုက်တဲ့အခါကျတော့တနိုင်းမြို့ပေါ်မှာလောလောဆယ်ဆန်တဲ့အိတ်က9000ကနေပြီး10000အထိတက်နေပြီပေါ့
ဒီလိုစီပေးဆောင်တွေတိုးလာတာကြောင့်အစိုးရတာဝန်ရှိသူတွေကအကူအညီပေးမယ်ပြောတာပဲမဲ့စီပေးဆောင်တွေအတွက်အခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ဘုကွန်ညာကပြောပါတယ
်မနေ့ကချီရတော့လူကယ်ပြန်ကလည်းတွားဖို့တိုးစားတယ်တို့တော့လည်းပဲတနိုင်းကိုမရောက်သေးဘူးပေါ့ဒီမနေ့ကအထီးကြီးကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့သားတာဝန်ရှိတဲ့လူတွေဟာအဲ့နေရာကိုမရောက်သေးဘူးပြီးလို့ရှိရင်တော့ဒီအစိုးရဌာနကနေပြီးတော့အုပ်ချုပ်ရေးပိုင်းကနေတာဝန်ယူတယ်လို့ပြောပေမဲ့သူတို့အနေနဲ့အမှန်တကယ်အချင်းဒီလူတွေအတွက်ကြွေးဖို့လုံလောက်စရာမရှိဘူးမပေးကထားသလိုနေရာထိုင်ခင်းဆီစဉ်ပေးမှုလည်းမရှိသေးပါဘူးရှင့်အဲ့တော့အသင်းတော်တွေရဲ့ပံ့ပိုးမှုတစ်ခုတည်းရှိပါသေးတယ်ပြီးရင်တိုင်းဒေသမှာတော့အရက်ပဲအဖွဲ့အစည်းတွေအင်မတိုင်ရှားပါပါလေ
တကယ်တော့တဘာဝပတ်ဝန်းကျင်ပြည့်စည်မှုကိုကာကွယ်ဖို့ဆိုရင်အစိုးရကဒေသခံတွေပေါ်အချားနီလန်းနေနဲ့ကင်တွယ်တဲ့လို့ဒေါခွန်ကြာကထောက်ပြပါတယ်
။ဒီညမှာတိုက်ပွဲဖြစ်ရင်ဒီလူတွေဟာအထူးရှင်ဒေရခံတွေတို့ရဲ့ကြေးရွာကိုပဲနှစ်ကြာမှပြန်ရောက်နိုင်မယ်ဆိုတာမပြောနိုင်ပါဘူးရှင့်။ဒါပေမဲ့တရံစားသားနဲ့တဘာဝပတ်ဝန်းကျင်ပြည့်စည်တဲ့ဆိုတော့အကြောင်းပြပြီးတိုက်တဲ့အခါမှာလူဦးရေ3000ဆိုတာကအင်မတန်များပါတယ်။အကြိမ်မြင့်များဒီညမှာဒီတရံစားသားထုတ်ခေါ်တာကိုတူးခေါ်တာကိုရက်ဆိုင်စီခြင်းနဲ့ဆိုရင်3လတန်ဒီ6လတန်ဒီကောင်းကောင်းမွန်မွန်စီမံကိန်းချပြီးမှဒီလူတွေကိုတဖြည်းဖြည်းထုတ်နိုင်မယ်ဆိုရင်တော့အခုလိုလိုမျိုးမိုးရာသီသားသမီးတွေတောင်းအပ်ရမယ့်အချိန်မှာအုတ်အော်တောင်းရင်းနဲ့ဒီလိုမျိုးမောင်းထုတ်တာမျိုးမဖြစ်တင်ဘူးလို့ယူဆရတယ်ရှင့
်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်အောင်ကလည်းတနိုင်းမှာဖြစ်နေတဲ့ကိစ္စဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပါထိခိုက်စေတယ်လို့ပြောဆိုပါတယ
်ဟုတ်ကဲ့ဒီစစ်ဘေးရှောင်ဒုက္ခတွေဆိုတာမနည်းပါဘူးဒုက္ခချင်းတွေမျိုးဆိုရင်4ပုံ5ပုံ5ပုံ5ပုံဒီပါတော့စစ်ဘေးရှောင်ဘဝနဲ့ဖြစ်နေကြပါတယ်ဒီအလောက်များလဲဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့ဒီ new learning device တွေနဲ့ပတ်သက်မှာတော့တကယ်ကိုချိန်ထုတ်ကြရတစ်ခုပါနောက်တစ်ခုကတော့အစိုးရကနေပြီးတော့တပ်မတော်တိုက်ရိုက်ပြောရပါမယ်ဘာလို့ဆိုတော့ကြားတပ်မတော်ကနေပြီးတော့ကိုမသွားတိုက်လိုက်ဒီဘက်တတ်လိုက်မှာဒီလိုပိတ်တိုက်ဒီမျိုးကတော့ဒါမဲ့နိုင်ငံရေးကိစ္စတွေမှာရောအကုန်လုံးထိခိုက်လာနေတာပါဒါဆိုတော့နိုင်ငံရေးလို့ပြောမယ်ဆိုတော့ဒီလက်နဲ့ကြိုင်ချင်းနိုင်ငံရမှာမဟုတ်ကျွန်တော်တိုင်းရင်းသားချင်းချင်းရောနိုင်ငံဖို့လိုပါတယ
်တိုင်းဒေသကနေလောဆယ်ထွက်ပြေးလာကြတဲ့စီပီရှောင်အင်ဂျီ230ကျော်ရှိနေပြီးတနိုင်းမြို့ပြင်ကကောင်ကြရန်ရွာမှာလဲခိုးလို့နေသူတချို့ရှိကြောင်းသိရပါပါခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါတောက်ကြမင်းနဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကို